Facebook လူမှုကွန်ရက်တုံးပြီးတော့လေအမုန်းစကားဖြန့်တာတို့ကြမ်းကြမ်းတမ်းတမ်းစကားအဖြစ်ပြောနေတာတို့နောက်တစ်ဖက်သားကိုထိခိုက်စေနိုင်တဲ့ပေါ်ပြမှုတွေကိုလေတိုက်ဖြတ်ဖို့ Facebook ကဒီနှစ်နဲ့ရှင်းနှစ်မှာငွေတွေအများကြီးပို့သုံးမယ်ဆိုပဲ
သတင်းမှဖြန့်မှုကို Facebook ကဘလောက်လေးလေးနက်နက်ကင်တွယ်ဖြေရှင်းတယ်ဆိုတာအမေရိကန်မှာနိုဝင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့သက်တမ်းဝက်ယူကောက်ပွဲကတကယ့်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ Facebook CEO Mark Zuckerberg ကပြောတဲ့ကြောင်း Billboard ရဲ့ online သတင်းမှာကျွန်တော်လည်းဖတ်လိုက်ရတယ်မဆွေမြမော
အမေရိကန်တက်တဝဲရွေးကောက်ပွဲနဲ့ဆိုင်တဲ့ကိစ္စတွေမှာဒီသတင်းအတုအယောင်နဲ့အခြေအနေမတိမငြိမ်ဖြစ်အောင်ဖော်ပြနေတဲ့ Facebook စာမျက်နှာထောင်တဲ့ချီကို Facebook ကဖယ်ရှားခဲ့တယ်ဆိုတာကိုသူကအလေးထားပြောပြီးတော့မှသူတို့ကုမ္ပဏီအနေနဲ့ဒီပြဿနာကိုအလေးနဲ့ထားပါတယ်လို့ Zuckerberg ကဆိုရယ်ကိုသားညုံရဲ့
ဒါပေမဲ့လည်းရွေချက်ရှိရှိနဲ့ကိုတမင်ဖြတ်နေတာတွေအားလုံးကိုတော့ Facebook အနေနဲ့တားနိုင်ဖို့ခက်တယ်ဆိုတာကိုလည်း Facebook ကုမ္ပဏီအကြီးအကဲကအသိမှတ်ပြုတယ်ဗျ
2016အမေရိကန်ရွေးကောက်ပွဲတုန်းကဒီလူမှုကွန်ရက်တွေသုံးပြီးတော့မှရုရှားကဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ရှိထားတော့အခုတက်တန်းဝက်ရွေးကောက်ပွဲမှာဒီကိစ္စကိုလူမှုကွန်ရက်ကုမ္ပဏီကြီးတွေအမေရိကန်အစိုးရအဖွဲ့အစည်းတွေအသေးချာကိုစောင့်ကြည့်ခဲ့တာပဲရှင်။ဒါပေမဲ့ဒီဝင်ရောက်ဆွတ်ဖက်နှောက်ယှက်ဖို့စ조사မှုတွေကိုလုံးဝတားဆီးနိုင်သလားဆိုတာကတော့ချက်ချင်းသိနိုင်ဖို့ခက်တယ်လို့စိုက်ဘာလုံခြုံရေးကျွမ်းကျင်တဲ့သူစတီဗင်ဝက်ဘာကသုံးသပ်ပြပါတယ်။သူကတော့ California Berkeley တက္ကသိုလ်က Long Term Cyber Security Center ရဲ့ညွှန်ကြားရေးမှူးပါ Facebook တို့ Twitter တို့ကသတင်းအမှားတွေဖြန့်တဲ့စာမျက်နှာတော်တော်များများကိုဖယ်ရှားခဲ့တာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ်
We know that the US government, the intelligence community, FBI and others have been working really closely with the social media platforms to try to defeat those disinformation
American အစိုးရထောက်လှမ်းရေးအဖွဲ့အစည်းတွေ FBI နဲ့တခြားဌာနတွေကလူမှုကွန်ရက် company တွေနဲ့ပေါင်းပြီးအနိကစောင့်ကြည့်ကြတာကျွန်တော်သိရပါတယ်ဒါပေမဲ့စောင့်ကြည့်မှုတွေကလည်းလွတ်နေပြီးမသိနိုင်တာတွေအများကြီးတက်ပါတယ်ဒါမျိုးတွေကိုလက်နက်ချီကြာမှသိရနိုင်ပါတယ်အမှန်တမ်းပြောရင်ရွေးကောက်ပွဲမှာဝင်တော့ရှင်မှုစီမစီအခုချက်ချင်းကျွန်တော်မသိနိုင်ပါဘူးနောက်တော်တော်ကြတဲ့အထိလဲစီချင်မှစီရမှာပ
ါ Facebook လူမှုကွန်ရက်ကအခုလိုသတင်းမှားတွေသတင်းတူတွေဖြန့်တဲ့ပြဿနာတွေမဟုတ်ဘူးသဘောထားအမြင်တွေမှားအောင်နောက်ပဋိပက္ခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတာတွေကိုလည်းကင်တွယ်ဖို့စူးစမ်းနေတယ်ဆိုတာကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစိုးရခန်းစာထုတ်ပြန်ပြီးပြတယ်လေ
အမေရိကန်တက်တန်းဝက်ယူကောက်ပွဲလို့ဖို့တည့်ရက်အလိုနိုဝင်ဘာလ9ရက်နေ့ကပဲ Facebook ကြောင့်မလို့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေပေါ်ဘယ်လိုမျိုးတည်ရောက်မှုတွေရှိသလဲဆိုတဲ့အစိုးရကထုတ်တာပါအဲ့ဒီမှာတော့2018ခုနှစ်တုန်းကရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်လို့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်ဒီပြဿနာကိုကင်တွယ်ဖို့သူတို့ပို့ပြီးတော့လုပ်တင်တယ်ဆိုတာကိုလည်း Facebook ကအသိမှတ်ပြုပါတယ်
ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာမှာဒီ Facebook ပေါ်ကအမုန်းစကားတွေကြောင့်မဟုတ်လို့ပို့ပြီးတော့ဆိုးစေခဲ့သလားဆိုတာအမေရိကန်လွှတ်တော်အထူးတက်ပြီးတော့ Mark Zuckerberg အစ်စ်ခံခဲ့ရပြီးတဲ့နောက်မှာဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက် Facebook ကလှုပ်လာတာပါဒါပေမဲ့ Facebook သုံးတဲ့သူတန်း20ထက်မနည်းရှိနေတဲ့မြန်မာနိုင်ငံမှာ Facebook ကရုံးခံမထားဘဲနဲ့ထိထိရောက်ရောက်ကင်တွယ်နိုင်မလားဆိုတာကိုလည်းဤပညာကျွမ်းကျင်သူတချို့ကတော့မေးခွန်းထုတ်နေကြတယ
်မြန်မာနိုင်ငံမှာ Facebook ရုံးခံထားလို့ရှိရင်ဝန်ထမ်းတွေအတွက်လုံခြုံရေးအန္တရာယ်ရှိနိုင်တာမို့ရုံးခန်းထဖို့အစီအစဉ်မရှိဘူးလို့ Facebook က TechCrunch နည်းပညာ online သတင်းဌာနကိုတီးပြတယ်လို့ TechCrunch ရဲ့သတင်းထဲမှာရေးသားထားပါတယ်
။မြန်မာနိုင်ငံထဲမှာရုံးခန်းမထပါပေမဲ့မြန်မာနိုင်ငံအတွက်စောင့်ကြည့်ဖြေရှင်းမှုတွေလုပ်ဖို့အခု2018ခုနှစ်မကုန်ခင်မှာဝန်ထမ်းတရားချက်မနဲ့ခတ်မယ်လို့ Facebook ရဲ့ blog post မှာပြောထားတဲ့ကိုသားညုံဦးရဲ့ကျွန်တော်သိထားသလောက်တော့ဒီ Ireland က Facebook ရုံးမှာအလုပ်လုပ်ဖို့အတွက်မြန်မာနိုင်ငံက IT ကျွမ်းကျင်သူတွေကိုအလုပ်ခတ်နေတယ်ရှင့်။
မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာကိုအဝေးကနေလှမ်းပြီးတော့ဘလူထိထိရရောက်ကင်တွယ်ဖြေရှင်းနိုင်မလဲဆိုတာကိုလည်းမိကွန်းထုတ်မှုတွေကရှိတယ်ဗျလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကတော့အဲ့ဒီသူတွေကိုခုလိုအကြံပေးပါတယ
်ဒီလူတွေနေနဲ့တော့ဒီကြောင်အဖြစ်သူတေသနာပရိုတေချာလုပ်တဲ့တော့သူတေသနာဆိုသူတို့ကဒီ online ပေါ်မှာဆော့ဆော့ဒီအမုန်းစကားတွေတွေ့တယ်သတင်းမှားတွေတွေ့တယ်တွေ့ရတဲ့ဆိုသူတို့ကသူတို့ platform နဲ့ဖယ်ရှားလိုက်တယ်ပေါ့ဒါ Facebook ကလော်ရိုးလို့ဆိုလုပ်တယ်ပါတုံးဆဲသူတွေကဒီဟာကတော့အမုန်းစကားဖြစ်တယ်ဒါကတော့သတင်းတူဖြစ်တယ်လို့ report လုပ်လိုက်ပြီးဆိုသူကဒီဟာကိုသူတို့ရဲ့စာမျက်နှာတွေကဖယ်လိုက်တယ်ဒါနဲ့အဲ့လိုဟာမျိုးကအဖြေမဟုတ်ဘူးပေါ့ဆိုတော့ဒီလိုဟာမျိုးကဘယ်လိုမျိုးဖြစ်နေရလဲပေးနေရတယ်နေစပြန်လာတာလဲဒါတွေသူတို့လေ့လာဖို့လိုတယ်ပြီးတော့နောက်တစ်ချက်ကဘာလို့စကားဆိုင်ဆိုလဲလူမျိုးတစ်မျိုးမျိုးကိုဘာသာတစ်မျိုးမျိုးကို training coordinate နာမည်ရှိဒါကြဲကျွန်တော်တို့ဟိုလိုကယ်ဒီပဲနားလေပေါ့လိုကယ်ကွန်တက်ဆိုကျွန်တော်တို့ကတော့ပြောလိုက်တာနဲ့ဒါတမ်းပြီးဒါဘူးသူကြီးညွန်တာဆိုတဲ့ဟာမျိုး Facebook ကလူတွေကဒါမျိုးသိပြီးရဲ့ဟိုကျွမ်းကျင်သူတွေဖြစ်နေရမှာပေါ့ဆိုတော့ဒီလိုခြေနေတဲ့လူတွေဆိုတော့ချက်ကတော့အဲဆော့ဆော့ကျွန်တော်ပြောခဲ့တဲ့ဒီသူပြဒနာပဲပေါ့အဓိကအဖြစ်ဘယ်လိုမျိုးတရင်စကားတွေကိုသုံးပြီးတော့တရင်မှာဖြန့်တဲ့လူတွေကဖြန့်နေကြသလဲအဲဒီအမုန်းစကားဖြန့်တဲ့လူတွေကဖြန့်နေကြသလဲပေါ့ဒီလိုအဲ့ signal ပေါ့ဗျာဒီအချက်ပြမှုပေါ့သူတို့အချက်ပြမှုအဲ့ဒီခါလေးကိုဒီချာတို့ဒီတနာလောက်ပြီးဒီချာလေးလာခြင်းအဖြစ်မှာလာသူတို့သိနိုင်မှာပေါ့သူတို့ကသူတို့ report လုပ်လိုက်တာကိုဖြတ်တယ်သူတို့ platform ပေါ်မှာတော့ တို့ post ပတ်နှစ်ခုဖယ်လို့ပေါ့ဒီလိုမျိုးပြောနေတာအဖြစ်မဟုတ်အဓိကအဖြစ်ဒီဟာတွေရဲ့အဓိကအတက်ကျထုတ်ထွက်နေတဲ့နေရာတွေကပေးနေတာလေအဲ့ဒီဟာတွေကိုတို့ပြီးဖို့ဆိုတော့အဲ့ဒီဟာတွေကိုသိချာနားလည်ဖို့လိုတယ်
မြန်မာနိုင်ငံထဲကလူမှုကွန်ရက်တွေပေါ်မှာဒီအမုန်းစကားသတင်းမှားဖြန့်မှုတွေကိုစောင့်ကြည့်သိလာနေသူတယောက်ဖြစ်တဲ့ကိုမြတ်သူပါလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြဿနာဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတာတွေအချက်အလက်အမှားဖြန့်နေတာတွေကိုကြိုတင်တားဆီးနိုင်ဖို့အဖြစ်မရှိသေးဘူးလို့ Facebook CEO Mark Zuckerberg ကိုယ်တိုင်ပြောထားတော့မြန်မာနိုင်ငံကပြဿနာကြီးကိုရှင်းနိုင်ဖို့အတွက်အခက်အခဲတွေတော့တော်တော်များမယ်ထင်တယ်ကိုသားညုံကြီ
း Facebook ကတော့မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တဲ့ဆိုတဲ့ page တွေကိုပိတ်ပစ်ခဲ့တယ်အဲ့ဒီထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမြောက်ပြည်ရုပ်တံစာမျက်နှာတွေလိုမျိုးဒီစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်အဲ့လိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းထောက်ပြနေသူတွေရှိတယ်မဆုမြတ်မွေ
ဘလို့ပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ကကင်တွယ်မှုလုပ်လာတယ်ဆိုတာကတော့ကောင်းပါတယ်ဒါပေမဲ့ဘလောက်တိုးတက်မှုတွေရှိလာမလဲတိုးတက်မှုတွေရှိမလာခဲ့ရင်ရောဘလို့ဆက်လုပ်မလဲဆိုတာကလည်းနောက်ထပ်မေးခွန်းထုတ်စရာဖြစ်မယ်ထင်ပါတယ်ရှင်